မြန်မာနိုင်ငံသားတွေအလို့ချင်းဆုံးကိစ္စရဲ့6ခုရှိပြီးအဲ့ဒီထဲမှာအလို့အကန့်ခွင်လန်းဟာထိတ်တန့်ဦးစားပေးအဖြစ်ရှိနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါအပြင်သူ့အနေနဲ့နိုင်ငံခေါင်းဆောင်တဦးအဖြစ်တိုင်းပြည်ကိုဦးဆောင်ဖို့လည်းအဆင်သင့်ပဲလို့ပြောပါတယ်။နေပြည်တော်မှာကျင်းပနေတဲ့2013ခုနှစ်အရှေ့အာရှစီးပွားရေးဖိုရမ်ဒုတိယမြောက်နေ့မှာတဦးရဲတီးကြလုတဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်အောင်ဆန်းစုကြည်ကအခုလိုပြောခဲ့တာပါ။အဲ့ဒီသတင်းစာရှင်းလင်းပွဲမှာကိုယ်တိုင်ရှိနေတဲ့ VOA1.da ကိုကျော်ကျော်သိန်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကျင်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်သူအဓိကပေးချင်တဲ့သတင်းစကားဟာ2012ခုနှစ်ကဘန်ကောက်မှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောခဲ့တာနဲ့အလားတူအလုံအကန့်ဖန်တီးရေးပဲဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကိုအလုံလောက်ကင်တွယ်ဖြစ်ရှင်းတာမျိုးမရှိသေးတာကြောင့်လို့ထောက်ပြပါတယ်။နိုင်ငံတွင်းဘယ်နေရာကိုပဲသူသွားလူတွေကိုသူတို့အလိုအဆုံကဘာလဲလို့မေးတဲ့အခါတိုင်းမှာအားလုံးတညီတညွတ်တည်းပြောကြတဲ့လိုအပ်ချက်6ချက်ရှိပါတယ်လို့ထပ်ခါတလဲလဲပြောကြကြောင်းဒေါန်ဆန်းစုကြည်ကရှင်းပြပါတယ
် I always try to ask I ask them I try to speak to as many of the people in the towns and villages as possible and I ask them
ပထမဆုံးကတော့အလို့အကန်မှာသူတို့အလို့လိုချင်ကြပါတယ်ပေးတာကမ်းတာကိုမလိုချင်ပါဘူးသူတို့ကိုယ်တိုင်အတွက်အလို့လို့နိုင်နေဆိုတဲ့ဂုဏ်သိက္ခာရှိချင်ပါတယ်နံပါတ်1ကတော့အလို့အကန်ပါပဲနံပါတ်2ကရေပါနံပါတ်3ကလမ်းတွေပါနံပါတ်4ကလျှက်စင်မီနံပါတ်5ကပညာရေးနဲ့နံပါတ်6ကကျန်းမာရေးစောင့်ရှောက်မှုပါဒါကိုနေရာတိုင်းမှာထပ်ခါတလဲလဲပြောကြတာပါဒါကြောင့်အလုတ်ကင်ဟာဦးစားပေးကိစ္စဖြစ်ပါတယ်အထူးသဖြင့်တော့လူငယ်တွေအလုတ်ကင်ရဖို့ပါလို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်အခုကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်အတွင်းဒေါက်ဆန်းစုကြည်ကိုအဓိကမေးခွန်းထုတ်ကြတဲ့ကိစ္စတွေထဲမှာထိတ်တန်းကရှိနေတာကတော့2015ခုနှစ်မှာသူသမရအဖြစ်အရွေးခံမဲ့မခံဘူးဆိုတာပါပဲအခုသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒေါန်ဆန်းစုကြည်ကဒီမေးခွန်းကိုမြန်မာလူလူအတွက်မြန်မာဘာသာစကားနဲ့အပြည့်အစုံဖြေကြားပေးခဲ့ပါတယ်
။အမေးအဖြေတစ်ခုမှာအေး BBC သတင်းတောက်တယောက်ကကျွန်မကိုမေးတယ်။ဟိုသမရဖြစ်ရှင်လားဆိုတော့ကျွန်မဖြစ်ရှင်တယ်လို့သမရဖြစ်မှာပဲကျွန်မတို့လှုပ်ရှင်တဲ့ကိစ္စတွေလှုပ်နိုင်မှာကျွန်မတို့ကကျွန်မဟာနိုင်ငံရေးပါတီတစ်ခုရဲ့ခေါင်းဆောင်အနေနဲ့ဆိုလို့ရှိလို့ရှင်ကျွန်မတို့ပါတီကနေပြီးတော့အဲ့ဒီဒီပါရွေးကောက်ပွဲရနေတဆင့်နိုင်အောင်လို့လုပ်မယ်အဲ့လိုနိုင်နေဆိုလို့ရှိရင်ခေါင်းဆောင်ဟာဒီတိုင်းကခေါင်းဆောင်လည်းဖြစ်ဖို့ကြိုးစားတယ်ဆိုတော့ဒါသဘာဝကြတယ်ဆိုတော့သူကကျွန်မကပြောတယ်သူပေါ့မေးမှုမှမြန်းမှုတဲ့အဲနိုင်ငံရေးသမားတွေထဲမှာဘယ်သူမှသမရဖြစ်ချင်တယ်ဝင်ကြီးချုပ်ဖြစ်ချင်တယ်လို့ဝင်မခံဘူးတဲ့သူတို့ကဘယ်လိုပြောလို့ရှိလဲဆိုတော့အင်းပြည်သူလူထုကလိုလားလို့ရှိရင်တော့အကျွန်တော်တို့ကျမတို့ပါတီကအတင်းတိုက်တွန်းရင်တော့အစသဖြင့်အစသဖြင့်အဲ့တော့ကျမကပြောတယ်သူတို့အဲ့လိုပြောလို့ရှိရင်ယုံသားဆိုမယုံပါဘူးတဲ့အဲ့တော့ကျမကလည်းပြောတယ်မယုံသိတိုင်အောင်ဘာဖြစ်လို့ကျမကနေပြီးဝေ့လေကြောင်ပါနဲ့ပြောနေမလဲကျမတို့ဟာနိုင်ငံရေးပါတီဖြစ်တယ်နိုင်ငံရေးပါတီတစ်ခုအနေနဲ့ရွေးကောက်ပွဲရနေတဆင့်ပြည်သူလူထုရဲ့ထောက်ခံမှုနဲ့အစိုးရအာဏာရဖို့ကြိုးစားတယ်ဆိုတာဒါတဘာဝကြတယ်အဲ့ဒီနိုင်ငံရေးပါတီရဲ့ခေါင်းဆောင်ဖြစ်နေဒီနိုင်ငံခေါင်းဆောင်အစိုးရခေါင်းဆောင်လုပ်ဖို့ဟာအဆင်သင့်ရှိတယ်လို့ပြောတာလေတဘာဝကြလို့ကျမပြောတာပါဆိုပြီးတော့ဒီတိုင်းပဲကျမရှင်းပြပါတယ
်ရခိုင်ပြည်နယ်ဘက်မှာလူမျိုးစုနှစ်ခုအကြမ်းဖက်ပြိပခါတွေစဖြစ်ခဲ့ပြီးတဲ့နောက်တခြားဒေသတွေမှာလည်းဘာသာရေးအသွင်ဆောင်တဲ့ပြိပခါတွေဖြစ်ခဲ့ပြီးအဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဟာအခိုင်အမာယက်တီပြောဆိုတာမျိုးမရှိဘူးဆိုတဲ့ဝေဖန်တဲ့တွေထွက်နေတာကကြားပါပြီးဒီကိစ္စဟာဒေါန်ဆန်းစုကြည်ကိုနိုင်ငံရေးအရာအထင်နာစေသလားဒီလိုအခြေအနေကနေသူ့ကိုနိုင်ငံရေးအရာအကြက်အတဲဖြစ်စေသလားဆိုတဲ့မေးခွန်းတွေကလည်းထွက်နေတာပါဒေါန်ဆန်းစုကြည်ကတော့သူ့အနေနဲ့ဒီကိစ္စကြောင့်နိုင်ငံရေးအရာတစားကံဖြစ်ရတယ်လို့မခံစားရကြောင်းအခိုင်အမာပြောပြီးသူတကယ်တမ်းစိုးရိမ်တာကအခြေအနေကိုမီးထိုးပေးတယ်လို့ဖြစ်သွားမှာမျိုးပါပဲလို့ပြောပါတယ
် I do not want to aggravate the situation by saying that one community is wrong or the other community is wrong and what it does is to aggravate the more extremist elements
ကိုဟာမားတယ်လို့ပြောပြီးအခြေအနေကိုလှုပ်ဆော်ပေးတာမျိုးကျွန်မမဖြစ်ချင်ပါဘူးအဲ့လိုပြောမယ်ဆိုရင်ဒီလူမှုအဝင်ဝိုင်းတွေကအစွန်းအယောက်ဆုံးအစုတွေကိုလှုပ်ဆော်တယ်လို့ဖြစ်ပါလိမ့်မယ်သူတို့ဟာပြစ်မှတ်ထားခံရတဲ့နိုင်ငံရေးသမားတွေဒါမှမဟုတ်ဩဇာလွှမ်းမိုးမှုကြီးတဲ့အဖွဲ့တွေရဲ့စာနာနားလည်မှုကိုမရဘူးလို့ခံစားကြရရင်အဲ့ဒါကသူတို့ကိုပိုးပြီးအစွန်းရောက်သွားစေမှာပါဒါဟာကျွန်မကြောက်ရွံ့ဆိုးရိမ်တဲ့ကိစ္စပါဒါဟာအခြေအနေကိုကူညီပြင်ရှင်းတဲ့အစားပိုဆိုးအောင်လှုပ်ဆော်တာပါပဲလို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဇွန်လ9ရက်နေ့ကစပြီးနေပြည်တော်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်အတွင်းအခုသတင်းစာရှင်းလင်းပွဲဟာဒေါန်ဆန်းစုကြည်ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲပါ။ဇွန်လ9ရက်တောက်ကြံနေဖိုရမ်အစီအစဉ်တွေထဲမှာမြန်မာနိုင်ငံသားတွေအလုတ်ကန်ရရှိရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုပါဝင်ပါတယ်။စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေအတွက်မြန်မာနိုင်ငံဟာလမ်းဖွင့်နေတာနဲ့အမျှ ကျွမ်းကျင်လှုပ်သားလိုအပ်ချက်ကိုပြည့်မီပြီးတီထွင်ကြံစည်မှုတွေကိုတွန်းအားပေးမြင့်တင်ဖို့ရာလှုပ်ဆောင်ဖို့လိုအပ်တာတွေကိုဆွေးနွေးကြမယ်။အဲ့ဒီဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်ဟာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။